မြန်မာနိုင်ငံပေါ်မှာကုန်သွယ်ရေးပိတ်ဆို့ရေးယူမှုတွေကိုနောက်ထပ်သုံးနှစ်သက်တမ်းထပ်မံတိုးဖို့အတွက်အမေရိကန်အထက်လွှတ်တော်ဗန္ဒာရေးကော်မတီကပုတ်ထူးနေတုန်းကမဲခွဲဆုံးဖြတ်ခဲ့ပေမဲ့လို့မြန်မာနိုင်ငံရဲ့ဒီမိုကရေစီတိုးတက်မှုဖြစ်စဉ်တွေကိုကြည့်ပြီးတော့အမေရိကန်ကကုန်သွယ်ရေးပိတ်ဆို့ရေးယူမှုတွေကိုချက်ချင်းဖယ်ရှားပေးဖို့ရှိတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်သစ်ဒဲရက်မစ်ချဲကပြောလိုက်ပါတယ်။ရန်ကုန်မြို့ကအမေရိကန်တပ်ရုံးမှပထမဆုံးအကြိမ်ပြုလုပ်တဲ့ဒီတန်အမတ်သစ်မစ္စတာမစ်ချဲရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲအကြောင်းကိုတော့ရန်ကုန်မြို့ကနေသတင်းတာကိုရဲကျော်အောင်ကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံမှာကုန်သွယ်ရေးပိတ်ဆို့ရေးယူမှုတွေနောက်ထပ်3နှစ်သတန်းတိုးဖို့အမေရိကန်အထက်လွှတ်တော်ဗန္ဒာရေးကော်မတီကဗိုလ်တပ်ခုနဲ့မှမဲခွဲဆုံးဖြတ်ပြီးမြန်မာနိုင်ငံမှာယနေ့ပြုလုပ်တဲ့အမေရိကန်တန်အမတ်ကြီးဒဲရစ်မစ်ချဲရဲ့သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီတိုးတက်မှုဖြစ်စဉ်တွေကိုကြီးပြီးအမေရိကန်ကုန်သွယ်ရေးပိတ်ဆို့မှုတွေကိုချက်ချင်းဖွင့်ပေးမှာဖြစ်တယ်လို့ပြောကြားသွားခဲ့ပါတယ်။တွင်းကုန်တားမြစ်မှုတွေကိုဆက်လက်တည်တန်းတို့ကိုဆုံးဖြတ်ချက်ဟာအမေရိကန်အထက်လွှတ်တော်ဗန္ဒာရေးကော်မတီကဆုံးဖြတ်ခဲ့တာဖြစ်ပေမဲ့အမေရိကန်အုပ်ချုပ်ရေးပိုင်းကသမ္မတဦးဆောင်တဲ့အစိုးရအဖွဲ့ကနေပြီးကုန်သွယ်ရေးပိတ်ဆို့မှုတွေကိုမြန်မာအစိုးရရဲ့ဒီမိုကရေစီတိုးတက်မှုတွေပေါ်ကြီးပြီးဖြေလျှော့ယုံသိမ်းပေးမှာလို့သူကအခုလိုပြောပြခဲ့ပါတယ
်။ We have said I think in the past and I said that we endorsed continuing to keep in place many of the authorities.
ကျွန်တော်တို့ဆွေးနွေးပိုင်းနေနဲ့လဲလွတ်တော်လိုတင်ပြလာတဲ့ဆန်ရှင်ကိုယုံသိမ်းဖို့လုပ်ပေးနိုင်ပါတယ်ကျွန်တော်မြန်မာနိုင်ငံကိုလာတဲ့ကာလတွေကတိုးတက်မှုတွေကိုအစိုးရအဖွဲ့ကိုတင်ပြခဲ့လို့အခုဆိုရင်မြန်မာနိုင်ငံမှာယင်းနှိမ့်ညွတ်မှုတွေရောက်ရှိလာတယ်လို့တာမန်ကြီးစင်ပြန်လည်ထားရှိခဲ့တာတွေလည်းဖြစ်လာတာပ
ါကုန်သွယ်ရေးတားမြစ်မှုဥပဒေကို2003ခုနှစ်ကစတင်ချမှတ်ခဲ့တာဖြစ်ပြီးဇူလိုင်လကုန်တွင်တည်တန်းကုန်ဆုံးတာကြောင့်တည်တန်းတို့ကအမေရိကန်ထက်လွှတ်တော်ကလုံဆောင်ခဲ့တာဖြစ်ပါတယ်ဒီဥပဒေမှာကုန်သွယ်ရေးတားမြစ်မှုကိုအင်ဂျီရောကတက်ညာလျှော့ပေါက်ခွင့်နဲ့ရက်ဆိုင်ခွင့်ရှိတယ်လို့ဖော်ပြထားတဲ့အပေါ်သူကအခုလိုပြောပြသွားခဲ့တာပါအကြသေးခင်ကအမေရိကန်သမ္မတဘာရက်အိုဘားမားကအမေရိကန်စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့မြန်မာနိုင်ငံမှာယင်းနှိမ့်ညွတ်နိုင်ကြပြီလို့ပြောကြခဲ့တာကြောင့်အမေရိကန်စီးပွားရေးကော်ပိုရိတ်လုပ်ငန်းတွေဟာမြန်မာနိုင်ငံကိုရောက်ရှိလာတော့မှလို့သူကဆိုပါတယ်စီးပွားရေးရပွင့်လင်းမှုတွေဟာတရားစရလုပ်ငန်းတွေမှာအလွန်ရေးကြီးတယ်လို့လည်းအမေရိကန်အသံမကြီးဒဲရစ်မစ်ချဲကအခုလိုထောက်ပြခဲ့ပါသေးတယ
် Economic transparency is particularly critical in extractive industries because of the amount of money involved
စီးဝင်လာတဲ့ယင်းနှိမ့်ညွတ်မှုတွေအားလုံးကိုရက်ဖက်လူပွဲစည်းတွေထိထိရောက်စောင့်ကြည့်နိုင်ရတဲ့ဒီသတင်းချက်လက်တွေကထောက်ကူဖြစ်မယ်လို့ကျွန်တော်ယုံကြည်ပါတယ်။စီးပွားရေးပွင့်လင်းမှုကတရားစရတူဖော်ရေးလုပ်ငန်းတွေမှာအင်မတန်ရေးကြီးပါတယ်။ဘာလို့လဲဆိုတော့ယင်းနှိမ့်ညွတ်ရတဲ့ငွေပမာဏကြီးမားပြီးမြန်မာယင်းနယ်နဲ့သဘာဝတန်းဝဲလုပ်ငန်းလိုနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေကနိုင်ငံရဲ့အမွေအနှစ်ဖြစ်တဲ့သဘာဝတရားစရတွေကိုစီမံခန့်ခွဲကြရတာဖြစ်လို့ပါ။ဒါကြောင့် MOG လို့နိုင်ငံပိုင်စီးပွားရေးလုပ်ငန်းနဲ့ပတ်သက်မဲ့ American Company တွေအတွက်အထူးလိုအပ်ချက်တွေကိုကျွန်တော်တို့ဘက်ကတတ်မှတ်ထားတာဖြစ်ပါတယ်။
အမေရိကန်နိုင်ငံအနေနဲ့ပြည်တွင်းမှာယင်းနှိမ့်ညွတ်နယ်မှုတွေသာမကဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်တွေမှာလည်းလေးလေးနက်နက်တိုးမြှင့်လှုပ်ဆောင်သွားမယ်လို့သူကပြောခဲ့ပါသေးတယ်။ USAID အနေနဲ့ပြည်တွင်းမှာစားနပ်ရိက္ခာလိုအပ်တဲ့နေရာတွေအတွက်လည်းအမေရိကန်ဒေါ်လာ3,000,000ထောက်ပံ့ပေးခဲ့ပါတယ်
။ Through USAID's Office of Food for Peace, we are donating this $3 million to the World Food Program.
ဒီကနေ့မှာတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကနေရက်စွန့်ခွာထွက်ပြေးရတဲ့ပြည်သူတွေအတွက်ဒေါ်လာ3,000,000ဖို့စားနပ်ရိက္ခာအကူအညီပေးမယ်အကြောင်းကိုကြေညာလိုပါတယ်။USAID ရဲ့ငင်းငယ်ရေးအတွက်စားနပ်ရိက္ခာယုံကနေတဆင့်ကမ္ဘာစားနပ်ရိက္ခာအစီအစဉ်ကိုကျွန်တော်တို့ဒေါ်လာ3,000,000လှူဒန်းလိုက်တာပါဒီလှူဒန်းငွေနဲ့ WFP က San Metric တန်ချိန် 3,400 တန်ခန့်ကိုဝယ်ယူมาဖြည့်ပြီးဒါဟာလူ 9,500 အတွက်6လစာအကူအညီဖြစ်ပါလိမ့်မယ်ဒီစံတွေကိုကချင်ပြည်နယ်နဲ့ရွှေမြည်နယ်မြောက်ပိုင်းကအစိုးရထိန်းချုပ်ထားရဒေသတွေမှာရောအစိုးရထိန်းချုပ်မှုမရှိတဲ့ဒေသတွေမှာပါရှိနေကြတဲ့နေရက်စွန့်ခွာထွက်ပြေးလာရတဲ့သူတွေကို WFP ကဖြန့်ဝေပေးသွားมาဖြစ်ပါတယ်
ဒီကနေ့ရန်ကုန်မြို့အမေရိကန်တန်ရုံမှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲဟာဒရစ်မစ်ချဲရဲ့အမေရိကန်တန်မကြီးအဖြစ်ခန့်အပ်ပြီးတဲ့နောက်ပထမဆုံးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲဖြစ်ပြီးအရက်ဖက်လူ့အဖွဲ့အစည်းတွေနဲ့ဒီမိုကရေစီတိုးတက်ရေးတွေမှာ USAID ကကူညီဆောင်ရွက်ပေးသွားမှာလို့အမေရိကန်တန်မကြီးဒရစ်မစ်ချဲကကတိပြုပြောကြားခဲ့ပါတယ်ခင်ဗျာ